တော်တတ်ရှင်များရှင်လေယာမြင့်နဲ့အချားမြေတွေတင်းဆဲခံရမှုများပြန်လဲစစ်စည်းဘိုကော်မတီကိုပြည်တော်စုလွှတ်တော်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကလွှဲပြောင်းပေးပို့လာတဲ့တိုင်ကြားစာအမှုတွဲတွေတိုင်းဒေသကြီးပြည်နယ်တွေကပေးပို့လာတဲ့အမှုတွဲတွေအနေနဲ့စတင်ဖွဲ့စည်းချိန်ကနေမတ်လ9ရက်ထိတိုင်ကြားစာအမှုတွဲ3980ရှိနေပြီးအမှုတွဲတွေကစစ်စစ်ဖြည့်ရှင်းပြီးတဲ့အမှုတွဲက2012မှုနဲ့ဖြည့်ရှင်းစဲအမှုတွဲ3968မှုရှိနေတဲ့အတွက်မျှော်မှန်းထားတဲ့အတိုင်းတာအထိအကောင့်ထဲမဖော်နိုင်သေးတာကိုသုံးသပ်မိတဲ့အကြောင်းလေယာမြေနဲ့အချားမြေတွေတိမ်းဆဲခံရမှုများပြန်လည်စစ်ဆေးရေးဘူကော်မတီရဲ့တင့်မြင့်ဆောင်2019အစည်းအဝေးမှာဒုတိယသမ္မတကပြောကြားခဲ့ပါတယ်ဒါအပြင်ဘိုးကော်မတီမှမြေကိစ္စတွေဖြည့်ရှင်းဆောင်ရွက်ရမှာဝီရော်ရီဖြစ်စေနိုင်တဲ့ကိစ္စရက်တွေကိုလွယ်လင့်တကူဖြည့်ရှင်းနိုင်ဖို့မူဆက်ချက်ကိုထပ်မံချမှတ်ပြီးဖြစ်တဲ့အတွက်အတည်ပြုသွားဖို့လိုအပ်ကြောင်းကိုလည်းပြောသွားခဲ့ပါတယ်။ဒီလိုအတည်ပြုဖို့အတွက်အသစ်ထပ်မံချမှတ်တဲ့မူဆက်ချက်ကိုသက်ဆိုင်ရာမြို့နယ်မြေစစ်အဖွဲ့တွေအားလုံးကိုပေးပို့ပြီးအတည်ပြုချက်ရယူသင့်ပါတယ်။အချို့မြို့နယ်မြေစစ်အဖွဲ့တွေကအခုအချိန်ထိမတိသေးသူတွေလည်းရှိနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးကန့်ဘလူမျိုးနဲ့မြေစစ်အဖွဲ့ဦးအောင်ကျိုင်ကပြောပါတယ
်ဒီအထက်ကညွန်ကြားချက်တွေမှန်တယ်ဗျတပြေးညီပေါ့ညွန်နဲ့ရောက်တာနဲ့ကျွန်တော်တို့တောင်သူလက်သမားကိုယ်စားလှယ်တွေလည်းဓာတ်ရိုက်ဆက်ချင်းအကြောင်းကြားပေးသင့်တယ်ပေါ့နော်မျိုးနယ်မှာရှိတဲ့တာဝန်ရှိပုဂ္ဂိုလ်ကကျွန်တော်တို့တော့ခုချိန်ကြီးအောင်လုံးဝမသိဘူးဗျ
ဘိုးကော်မတီကနေအချို့မျိုးနဲ့မြေစစ်အဖွဲ့တွေစီပေးပို့ထားတဲ့မူဆယ်ချက်ကိုလေ့လာကြည့်ရင်စွန့်လွတ်မြေကိုစီစစ်ပြီးမူလပိုင်ရှင်ကိုပြန်ပေးပြီးတဲ့နောက်ပိုင်ဆိုင်မှုအထောက်အထားတွေရရှိဖို့မြေပြင်မှာလေယာမြေဖြစ်နေရင်2012လေယာမြေဥပဒေအရလေယာမြေကိုအခြားနည်းအသုံးပြုခွင့်ရရှိပြီးဖြစ်ပါကအခြားနည်းအသုံးပြုခွင့်ပယ်ဖြတ်ပြီးသက်ဆိုင်ရာလေယာမြေလုတ်ခွင့်ရသူကိုပုံစံခွန်ထုတ်ပေးရပါမယ်အခြားမြေဖြစ်နေရင်တော့ထွေအုပ်ကသက်ဆိုင်ရာဥပဒေနည်းဥပဒေတွေနဲ့အညီဆောင်ရွက်ပေးမှာပါပြည်သူပိုင်တင်ခဲ့တဲ့မြေတွေကိုနိုင်ငံတော်ကသာစီမံခွင့်ရှိတာဖြစ်လို့မြေပိုင်ရှင်တွေကအဲ့ဒီမြေကိုပြန်တောင်းလာခဲ့ရင်အဲ့ဒီမြေကိုအကျိုးမဲ့ဖြစ်မဖြစ်နိုင်ငံတော်ရဲ့အနာဂတ်စီမံကိန်းရှိမရှိစစ်စစ်ပြီးပြည်ထောင်စုအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုယူရပါမယ်။တဦးတယောက်ပိုင်ဆိုင်တဲ့မြေဖြစ်ပါကဦးစားပေးပြန်လဲလွှဲပြောင်းပေးရရန်နဲ့အစိုးရကစီမံခန့်ခွဲမှုရှိတဲ့မြေဖြစ်ပါကအစိုးရအဆုံးဖြတ်နဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဌာနဆိုင်ရာတွေကတိမ့်ဆဲထားပြီးပုဂ္ဂလိကလုပ်ငန်းရှင်ကိုနှိရှင်ငှားရမ်းတာတီးစားချတာတွေလုပ်ပိုင်ခွင့်ချထားရမှာစီမံကိန်းမအောင်မြင်တာတိမ့်ဆဲမြေကိုစီမံကိန်းလုပ်တာဒါမှမဟုတ်တိမ့်ဆဲမြေကိုစီမံကိန်းလုပ်ပြီးကျန်တဲ့မြေကိုမူလပိုင်ရှင်ကပြန်တောင်းခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမြေသိမ်းဥပဒေနဲ့အညီရော်ကြီးပေးတိမ့်ဆဲတဲ့မြေဖြစ်ပါကအစိုးရစီမံပိုင်ခွင့်မြေအဖြစ်ထိန်းသိမ်းထားနိုင်ပြီးနိုင်ငံတော်မူဝါဒနဲ့အညီအဲ့ဒီမြေကိုအသုံးပြုရန်နဲ့အခြားနည်းနဲ့သိမ်းခဲ့ပါကမူလပိုင်ရှင်အထောက်အထားပြနိုင်တဲ့သူကိုပြန်ပေးတာရော်ကြီးပေးတာတွေဆောင်ရွက်သွားမှာဖြစ်ပါတယ်။2012လေယာမြေဥပဒေအရလွှဲပြောင်းရောင်းချပေါင်နှံမှုတွေကိုထိန်းချုပ်မဲ့ကိစ္စနဲ့ပတ်သက်ပြီးလေယာမြေအခြားနည်းအသုံးပြုခွင့်ကိုအလွယ်ခွင့်မပြုဘဲအများအကျိုးအတွက်သာထိန်းချုပ်ခွင့်ပြုရန်နဲ့လေယာမြေဝယ်ယူတဲ့စီးပွားရေးသမားတွေကုမ္ပဏီအဖွဲ့အစည်းတွေကိုဥပဒေနဲ့ထိန်းသိမ်းခြင်းနဲ့ပိုင်ဆိုင်မှုမှတ်ပုံတွေပေးတဲ့ဌာနကအဖွဲ့အစည်းတွေကကြက်မှတ်ဆောင်ရွက်သွားမှာဖြစ်ပါတယ်။မြေနဲ့အစအဦးသိမ်းစဉ်ကဥပဒေနဲ့အညီပြည့်ပြတ်အောင်မလုပ်ခဲ့တာအများပြည်သူအကျိုးအသုံးမပြုခဲ့တာစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသိမ်းစဉ်ကဥပဒေနဲ့အညီပြည့်ပြတ်အောင်မဆောင်ရွက်ခဲ့ပါကအခုပြည့်ပြတ်အောင်ဆက်ပြီးဆောင်ရွက်ရန်နဲ့အများပြည်သူအကျိုးအသုံးမပြုခဲ့တဲ့ကိစ္စတွေကိုမူလပိုင်ရှင်နံပြန်ပေးတာဒါမှမဟုတ်စီမံကိန်းရေးဆွဲပြီးအများအကျိုးအတွက်အ мян ဆုံးအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်တဲ့အကြောင်းတိမ့်ဆဲမြေတိုင်ကြားစာတွေနဲ့ပတ်သက်ပြီး1988မှာယနေ့အချိန်ထိမြေတိမ့်ဆဲမှုကိုပဲဦးစားပေးစစ်စစ်ဆောင်ရွက်ပေးမှာဖြစ်ပြီး1988မတိုင်မီကိစ္စတွေကိုတီးခြားအစီအစဉ်နဲ့ဖြည့်ရှင်းပေးမှာဖြစ်ပါတယ်အခုလိုမူတွေအပြင်မြန်မာနဲ့ပတ်သက်ပြီးဥပဒေတွေမူတွေဘလောက်ပဲရေရေတကယ်တက်ရောက်ဖို့လိုတဲ့အကြောင်းကိုမကွေးတိုင်းဒေသကြီးမြေစစ်အဖွဲ့မှဦးအောင်ကျော်ကထက်လောင်းပြောပါတယ်
ကျွန်တော်တို့ကော်မတီမှာကြုံနေရတဲ့အခက်အခဲပေါ့ဗျာအဓိကတော့တက်မတော်ပိုင်းဆိုင်ရာကဒီဇဲဥတွေနဲ့ဖြည့်ရှင်းမယ်ပေါ့ဗျာပြီးခဲ့တဲ့လမ်းနာ39နဲ့ဖြည့်ရှင်းမယ်ဆိုရင်ဒီလမ်းနာ39ရဲ့တက်မတ်ချက်တွေကိုတက်မတော်ကမလိုက်နာတာတွေဒီဇဲဥတွေကိုမလိုက်နာတာတွေအဲ့ဒါတွေကိုကြုံတွေ့နေရတာတွေရှိတယ်အဲ့တော့ဥပဒေတွေမူဝါဒတွေဘယ်လောက်ကောင်းအောင်ပဲရေးရေးဥပဒေတွေအာဏာတက်ရောက်ဖို့ဆိုတာလည်းအမြဲတမ်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတယ်
လဲအမြေတွေပြန်လဲဆွတ်လွတ်တဲ့ဆိုတဲ့နေရာမှာအချုပ်ပြည်နယ်တိုင်းဒေသတွေမှာကိန်းကနန်းအရရထားပြီးဆိုပေမဲ့ဒီနေ့အထိမူလတောင်သူတွေမရတာတွေလည်းရှိနေပါတယ်။ဒါဟာကိန်းကနန်းအရရရှိပြီးတက်ရောက်မှုမရှိဘူးဆိုတာကိုဖော်ပြနေတာပါပဲ။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မူလတောင်သူတွေအမှန်တကယ်ရရှိဖို့အတွက်အကျိုးတက်ရောက်မှုရှိအောင်နည်းလမ်းတွေထပ်မံရှာဖွေဆောင်ရွက်တဲ့မှာကြောင့်တင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ